မင်္ဂလာရှင်အားလုံးဒီတော်တော်ရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာအရင်ဆုံးမကွေးတိုင်းကရုပ်ဖွင့်လာတာကိုတင်ပြမှာပါအောင်လံမြို့နယ်ကအထက်တန်းကျောင်းကငွေကြေးကောက်ခံမှုတွေနဲ့ပတ်သက်ပြီးကျောင်းသားမိဘတူရုပ်ဖွင့်လာတာနားဆင်ကြည့်ပါရှင
်မကွေးတိုင်းဒီတားကြီးအောင်လံမြို့နယ်မတ်တီအခြေခံအထက်တန်းကျောင်းမှာပေါ့ဆရာမကြီးကပေါ့ဒီကျောင်းသားတွေရှင်ရောငွေကြေးကောက်ခံမှုတွေနဲ့များနေတယ်ဆရာမတယောက်ကျောင်းသွားရင်လေသူကကျောင်းသားတယောက်ကို200ကောက်တယ်ပေါ့နော်ကျောင်းသား3000လောက်ရှိတယ်ကျွန်တော်ကျောင်းမှာပင်စင်ယူတဲ့ဆရာမတွေအကုန်လုံးကိုလေသူကအဲ့လိုမျိုး200ပုံမှန်အများတန်းကောက်တယ်ပေါ့ပြီးတော့ကျောင်းအုပ်ကနေပြီးတော့ပေါ့ဒီကျွန်တော်မကွေးမြို့နယ်ပညာရေးမှူးကြီးရာထူးတိုးနဲ့ကျောင်းလာပေါ့လောလောလတ်လတ်ပေါ့လေအဲ့ဒီမှာလေသူကကျောင်းသားတယောက်ကို1000ကောက်တယ်သူကကျွန်တော်သမီးကိုယ်တိုင်လည်းကူပေးရတယ်ပေါ့လေပြီးတော့ကျားစင်ပေါ့ဆုံးတော်တင်ဖို့ဆိုပြီးတော့အခန်းလိုက်အတင်းလိုက်ဒီပေါ့ကျောင်းသားတယောက်က900ပေါ့လေမျိုးအခုအတင်းလေကြားလို့ရှိရင်လေအဲ့လို900အနည်းဆုံးပေါ့အဲ့လိုမျိုးဒီအနည်းတန်းသူကကောက်ကောက်ပြီးတော့ဆုံးတော့ကတ်တဲ့ပိုင်းသာသို့ပြီးတော့အနည်းတန်းလေးလုပ်တယ်ဆရာဆရာမတွေကအခုကျောင်းသားတွေအားစပေါ့ကိုတန်းကကျောင်းသားကုတူရှင်ကိုတက်တာတွေကနေ့စီရောရှိတော့မဲ့သူကအခုလက်ရှိမှာပေါ့ဒီနှစ်တန်းကလေးတွေတန်းကလေးတွေအကုန်လုံးပေါ့ဒီ KG အားစပေါ့တူရှင်တွေထားနေရတဲ့အခြေအနေတွေဖြစ်နေပြီတဲ့ပေါ့ကမိတီအောင်လာမျိုးပေါ်မှာလဲတူရှင်မနေလို့ဖြစ်ရင်သူကမျက်နှာတာမပေးတဲ့အနေအထားမျိုးတွေဆိုတော့လीအဲ့တော့ကျောင်းသားမိဘတွေကဘယ်လိုပဲဟုတ်ဘလောက်ပဲဝေးနေနေသူရတမ်းပိုင်းဆရာမကျောင်းကျွန်တော်အိမ်ရှိမှဆိုရင်ဒုတိယရန်တင်နေဆရာမတယောက်ရှိတယ်သူအိမ်မှာဆိုရင်သူကမှကားနဲ့လာပြီးတော့ကျိုးပုတ်လုပ်ကြရဆိုင်ကနေလာပြီးကျိုးပုတ်လုပ်ကြရပေါ့သူကမှအိမ်ရှိမှဆိုရှုပ်လို့ပညာရေးပိုင်းဆိုင်ရာလေးလုံးဝမကူမပြောင်းလဲတဲ့အနေအထားလေးတွေကိုကျွန်တော်တို့ဒီပညာရေးဝန်ကြီးတွေလည်းပြည်ပြည်ချင်းနဲ့ပေါ့နော
်နိုင်ငံအတွင်းမှာဖောက်လုပ်နေတဲ့တငွေပိုင်တိုင်းတွေရင်းနှံပိုင်တိုင်းတွေလုံခြုံစိတ်ချရရေးနဲ့ပတ်သက်ပြီးတော်တော်ရှင်တူဦးကရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်
2020ဝန်းကျင်နေစီတုန်းကကျွန်တော်မြန်မာနိုင်ငံမှာတရုတ်ပြည်ကနေပြောင်းလာပြီးတော့မှကြောက်ဖြူကူမင်းရေနံပိုင်လိုင်းတစ်လိုင်းရယ်တဘာဝတံငွေပိုင်လိုင်းတစ်လိုင်းရယ်တွေ့တန်းလာရှိပါတယ်အဲ့ဒီပိုင်လိုင်းတွေတွေ့တန်းတဲ့အခါမှာတရုတ်တွေကဒီပိုင်လိုင်းတွေကိုမြေကြီးထဲမှာ၅ဘီလောက်မြုပ်ပြီးမှတွေ့တန်းသွားတာဖြစ်ပါတယ်အခုကြည်တွင်းကတရားစင်နဲ့စွမ်းအင်ဝန်ကြီးဌာနကလည်းဒီတဘာဝတံငွေပိုင်လိုင်းတွေတွေ့တန်းနေရာရှိပါတယ်အဲ့လိုတွေ့တန်းတဲ့အခါမှာကျွန်တော်တို့စွမ်းအင်ဝန်ကြီးဌာနကဒီသူတို့တွေ့တန်းတဲ့သဘောဝတ္တငွေပိုက်လိုင်းတွေကိုမြေကြီးရဲ့တူးမြုပ်တာမျိုးမဟုတ်ဘူးမြေပေါ်မှာပဲဒီတိုင်းထားပြီးတော့မှတွေ့တန်းနေရဖြစ်ပါတယ်ဒီတန်းငွေပိုက်လိုင်းတွေကိုတစ်ခုခုနဲ့တိုင်းပြီးခိုင်းမိရင်ပဲဖြစ်ဖြစ်ဒါမှမဟုတ်မတော်တဆမှုဖြစ်ရင်ပဲဖြစ်ဖြစ်အလွယ်ကူမီးလောင်နိုင်တယ်ပေါ့ဗျာမီးပြင်းအန္တရာယ်ကျောင်းနိုင်တယ်စီသူတွေအတွက်အန္တရာယ်ရှိပါတယ်ဒါကိုကျွန်တော်စွာရင်ဝင်ကြီးကိုလည်းကျွန်တော်သိပြီးရှင်ပါတယ်နိုင်ငံတော်သမ္မတကြီးကိုလည်းသိပြီးရှင်ပါတယ်နောက်ကျွန်တော်တို့လွှတ်တော်အသီးသီးကဥက္ကဋ္ဌကြီးများကိုလည်းကျွန်တော်သိပြီးရှင်ပါတယ်
အေရဝတီဒေသကြီးပန်းတနော်မြို့နယ်အင်းမကြီးရွာထက်တန်းကျောင်းကကျောင်းသားကလေးတွေရဲ့ပညာရေးနှိမ့်နာရပုံကိုကျောင်းသားပြိပတူပရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါတယ်
။အေရဝတီဒေသကြီးပန်းတနော်မြို့နယ်အင်းမကြီးရွာထက်တန်းကျောင်းမှာနိုင်ငံတော်ကကျောင်းတွေအတွက်ထောက်ပံ့ပေးတဲ့ငွေသိန်း40လောက်ကိုပွင့်လင်းမြင်သာစွာသုံးစွဲခြင်းမရှိတဲ့အတွက်ကလေးတွေရဲ့ပညာရေးနှိမ့်နာရပုံကို RFA ကနေတဆင့်တင်ပြလိုပါတယ်။အခန်းဆုံးစစ်ဆေးခြင်းဆောင်မွေးခြင်းပါရမှာလဲကျောင်းကြီးကမေကုန်းမိုးတွေကိုနိုင်ငံတော်ထောက်ပံ့ကြီးတွေကယူသုံးထားပေမဲ့ကလေးတွေဟာသူငယ်တန်းကနေဆယ်ရန်းအထိစာမွေးဖြည့်တဲ့နေရာမှာကြောက်တင်မုံမှာရေးထားတဲ့မေကုန်းတွေကိုကြည့်ပြီးတော့ဖြည့်ရပါတယ်။မေကုန်းစာရွက်နဲ့မဖြည့်ဆိုရပါဘူး။အထက်တန်းကျောင်းတစ်ကျောင်းအနေနဲ့မေကုန်းစာရွက်ထုတ်မပေးနိုင်တာဟာသိခါကြလာပါတယ်။ကျောင်းရဲ့ရုပ်ပိုင်းဆိုင်ရာတိုးတက်အောင်လဲလှုပ်ဆောင်နိုင်ခြင်းမရှိသလိုဝန်ထမ်းတွေကိုလည်းစီယုံရေးမလုပ်ဘဲနဲ့တွေးခွဲအုပ်ချုပ်နေပါတယ်။ဒါကြောင့်နိုင်ငံတော်ရဲ့ထောက်ပံ့ခြင်းငွေတွေကိုပွင့်လင်းမြင်သာစွာသုံးစွဲမှုမရှိပဲကိုကျိုးအတွက်အလဲသုံးစားပြုလုပ်နေတဲ့အကြောင်းကြီးကိုရေးယူပေးနိုင်မို့နဲ့အဲ့လိုရေးယူဆောင်ရွက်မှသာပညာရေးတွတ်တက်မယ်ဖြစ်ပါကြောင်းပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးနဲ့လူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေးတို့ကိုတိုင်ကြားအပ်ပါတယ်ရှင
်အခုတိုင်အနောက်ချမ်း PKI တဲကူးမြို့မှာရဲဝင်တွေဟာနွားမောင်ကိုသမားတွေစီရနေငွေကြေးတွေယူပြီးမောင်ကိုလုပ်ငန်းတွေကိုခွင့်ပြုထားတဲ့အကြောင်းဒေသခံတူကရင်ဖွင့်ပြောပြလာပါတယ်
နွားမောင်ခုသမားတွေဟာရန်ကုန်ပြည်လမ်းပေါ်ကမဖြတ်တန်းရဲပဲဝက်ပုတ်ပရီကုံတဲကုံဆင်မီးဆွဲပေါင်းတလေဖြတ်လမ်းကနေသုံးပင်းဆိုင်ကယ်တွေနဲ့အခေါက်ခေါက်အခါခါဖြတ်တန်းနေပါတယ်မြို့ဝင်မြို့ထွက်တွေမှာတရဝင်ဖြတ်တန်းခွင့်လိုင်စင်မရှိပဲရဲကိုပတ်စံပေးပြီးဖြတ်နေကြတာပါမောင်ခုသမားနဲ့ပြည်ထရေးလက်အောက်ခံမြန်မာနိုင်ငံရဲတပ်ဖွဲ့တို့ပေါင်းပြီးလှုပ်ရှားနေတာကိုဥပဒေအရအရေးမယူတာကိုပြည်သူတွေမျက်မြင်တွေ့လဲယူမဆိုင်ကြပါဘူးနွားမောင်ခုသမားတွေကအဖွဲနဲ့လုံနေတာဖြစ်လို့အသက်အန္တရာယ်ပေးမှဆိုလို့မတိုင်ကြားရတဲ့အတွက် RFA ကနေတဆင့်တင်ပြလိုက်ခြင်းဖြစ်ပါတယ
်။မင်းနေတိုင်းမြက်ကရေဖွင့်လာတာကိုလည်းတင်ပြကြပါမယ်။ဒ ဤကြီးတခုမျိုးနဲ့အတွင်းလန္တရာကြီးတွေအခွန်ကြီးတွေမတရားကောက်ခံမှုတွေကြောင့်အသေးစားတပိုင်တနိုင်သမားတွေအခက်အခဲတွေတွေ့နေရတဲ့အကြောင်းအရဖီယာနေရှင်းပြလာပါတယ်။နားဆင်ကြပါရှင်
။ကျွန်တော်တို့မန္တလေးဤကြီးတခုမျိုးကမျိုးရင်းသွားနေတဲ့အုတ်ထုံးတဲကာစတာတွေနဲ့ပတ်သက်လို့ကားအတွက်တနစ်စာကိုကားအမကန်ကတမျိုးလုံငန်းလိုင်စင်ကတဖုံးကားညနာကတမျိုးမျိုးရင်းလိုင်စင်ကြီးကတသိန်းခွဲကောက်ခံတဲ့အပြင်လမ်းမှာမြင်မြင်သမျှယူနီဖောင်းတွေကိုလည်းပတ်စံတောင်းသမျှပေးနေရပါတယ်။စိုင်အတွက်တည်တံ့ဆိုပြီးလုံငန်းလိုင်စင်ကွန်အတွက်ပါဆိုရင်တနစ်ကိုပြန်မြအခွန်ခကူက9သိန်းလောက်ရှိပါတယ်။ကားပြင်ဆင်ဈေးက10သိန်းလောက်ရှိပါတယ်။တရက်ပြန်မြ9000လောက်ရှိပါတယ်။ဒီကြားထဲမှာစီးပွားရေးကအဆင်မပြေလို့တရက်တစ်ခေါက်မထွက်ရတဲ့နေ့တွေလည်းခံများများပါ။အခုကျွန်တော်ပြောနေတာကအသေးစားတိုင်းတိုင်းတပိုင်းတမားတွေရဲ့အခက်အခဲအမှန်ပါ။အခုဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ကအပြစ်တွေရှာလမ်းတိုင်းနေရာတိုင်းတဲစိတ်ကအဆမြို့ဝင်မောင်းတန်းစတဲ့နေရာလက်မကျန်အပြစ်ရှာဖမ်းတမှုကို9000ရိုက်နိုင်ငံတော်ဘတ်ဂျက်လိုလိုစီမံချက်နဲ့ဖမ်းတာတဲ့ဖမ်းလိုက်တာမြင်လို့တော့မကောင်းဘူးတမျိုးလုံးမှရှိတဲ့ရဲတွေစီမံတရားနဲ့ပူးပေါင်းပြီးဖမ်းတာအဲ့လိုအင်အားသုံးပြီးနိုင်ငံရဲ့ငွေတွေရန်နာတွေဖြစ်တဲ့ကျွန်းကားတွေတက်ကားတွေမှန်ကိုကိုင်းတွေဖမ်းတင်တာပေါ့အခုတော့ကျွန်တော်တို့တနင်္လာပိုင်းစီးပွားရေးသမားတွေကိုလိုက်တက်စီနေလုံနေတာတွေနဲ့ကျွန်တော်တို့မှအကျွေးကပတ်လည်ဝိုင်းပြီးကားတက်တန်းတိုးဖို့တောင်လွန်သွားတာ3000လောက်ရှိပါပြီ။နောက်တစ်ခုကသူတို့ခရိုနီကားကြီးတွေ22ပေ28ပေကားကြီးတွေစောက်လေကုမ္ပဏီအမိခံထားတဲ့ခရိုနီတွေအဘတွေပိုင်တဲ့ကားကြီးတွေကြတော့တက်တန်းမပြောနဲ့ license တော့မပါတာများပါတယ်။လွတ်လပ်လပ်ပဲမြို့လက်ကောင်မှဝင်ထွက်သွားလာနေကြတာပါ။အခုကျွန်တော်တို့အခြေအနေကကားသိမ်းမလိုက်ရတာတကြောင်သူတို့ကိုကြောက်ရတာကတကြောင်စားဝတ်နေရေးကအတော်ခက်ခဲနေပါလေ။တမနာကြီးအပါဝင်တနိုင်ငံလုံးသိအောင်နိုင်ငံတော်ဘတ်ဂျက်လို့ကြွကြွနေတဲ့သူတွေသိစီရန်အတွက် RFI ကစင်လေးစားစွာတင်ပြလိုက်ရပါတယ်ခင်ဗျာ
ဒီဘက် RFI တော်တက်ရှင်ပေးစာပြန်စာခဏကိုဒီစာနဲ့ပဲရနာဝင်ပြပါရှင်နားဆင်တဲ့တွင်လဲကျေးဇူးအထူးတင်ပါတယ်